အင်တာနက်ချာနယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ပြည်တွင်းသတင်းတွေဖြစ်တဲ့ data ကုန်ကျစရိတ်မရှိပဲအသုံးပြုနိုင်မဲ့စာသားသီးသန့် Facebook version ကိုမိတ်ဆက်ဆိုတဲ့သတင်းဓာအားကကြတဲ့ငွေကိုမေလလယ်အထိနောက်ဆုံးထားပေးဆောင်နိုင်တယ်ဆိုတဲ့သတင်းနဲ့နိုင်ငံတကာသတင်းတွေဖြစ်တဲ့မေလမှာမိတ်ဆက်မဲ့ Airport အသစ်ဆိုတဲ့သတင်းလူစုလူဝေးရှောင်ကျဉ်တဲ့အမိတ်ကိုဖီဆန်တဲ့ event တွေကို Facebook ဖဲရှားမယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးအနေနဲ့ဖြည့်ရင်းနှီးပညာသတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ data ကုန်ကျစရိတ်မရှိပဲအသုံးပြုနိုင်မဲ့စာသားသီးသန့် Facebook version ကိုမိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Facebook နဲ့မြန်မာဆက်သွယ်ရေးလုပ်ငန်း MPT တို့ပူးပေါင်းပြီးမြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေအတွက် internet data ကုန်ကျစရိတ်မရှိပဲကြီးစုအသုံးပြုနိုင်မဲ့စာသားသီးသန့် Facebook version တစ်ခုကိုမိတ်ဆက်ပေးသွားမယ်လို့ Facebook ရဲ့တရားဝင်သတင်းထုတ်ပြန်ချက်အရသိရပါတယ်။ပြည်သူတွေအနေနဲ့ COVID-19 ကျန်းမာရေးအခက်အခဲဖြစ်နေစဉ်ကာလအတွင်းမှာမှန်ကန်တိကျတဲ့သတင်းအချက်အလက်တွေရယူနိုင်ဖို့နဲ့မိမိတို့ချစ်ခင်ရသူတွေနဲ့ဆက်သွယ်ပြောဆိုနိုင်ဖို့ရည်ရွယ်ပြီးဒီအစီအစဉ်ကနေတဆင့်မြန်မာနိုင်ငံမှာရှိတဲ့ MPT သုံးဆွဲသူတွေ Facebook ရဲ့ Coronavirus သတင်းအချက်အလက်စင်တာအပါအဝင်အရေးကြီးသတင်းအချက်အလက်တွေကိုမိမိတို့ရဲ့ Mobile Data ကုန်ကျစရိတ်မရှိဘဲနဲ့ပုံမှန်ရယူသိရှိနိုင်မှာပဲဖြစ်ပါတယ်MPT သုံးဆွဲသူတွေအနေနဲ့ internet data ပို့ကုန်ကြမှုမရှိပဲစာသားသီးသန့်အသုံးပြုနိုင်တဲ့ Facebook နဲ့ Messenger version တွေကိုရွေးချယ်အသုံးပြုနိုင်ပြီဖြစ်ပါတယ်။ Facebook အနေနဲ့ယခုလအစောပိုင်းကမြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့ကျန်းမာရေးအဖွဲ့အစည်းတွေကသတင်းချက်အလက်များနဲ့သတင်းရင်းမြစ်တွေကိုစုစည်းပေးထားတဲ့ COVID-19 သတင်းချက်အလက်စင်တာကိုစတင်မိတ်ဆက်ပေးခဲ့ပြီး MPT အနေနဲ့လည်းကျန်းမာရေးနဲ့အားကစားဝင်ကြီးဌာန website မြန်မာနိုင်ငံဆရာဝန်အသင်း website နဲ့နာမည်ကြီးသတင်းမီဒီယာ website လေးခုကို internet data ပို့အခမဲ့ဖြင့်အကန့်အသတ်မရှိဝင်ရောက်ကြည့်ရှုလေ့လာနိုင်ဖို့ဆောင်ရွက်ပေးထားတယ်လို့လည်းသိရပါဗျ။နောက်ထပ်ပြည်တွင်းနည်းပညာသတင်းတစ်ပုဒ်ကတော့ဓာအားကကြားသွင်ငွေကိုမေလလယ်အထိနောက်ဆုံးထားပေးဆောင်နိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။မီတာကပေးဆောင်သူတွေအခက်ခဲမဖြစ်ပေါ်စေဖို့မေလလယ်အထိနောက်ဆုံးထားပေးဆောင်နိုင်တယ်လို့ WISC ကထုတ်ပြန်ထားပါဗျ။မက်စလာအတွက်မီတာကပေးဆောင်ခြင်းကို COVID-19 ကာလအတွင်းမှာလူစုလူဝေးမဖြစ်ပေါ်စေဖို့ရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့လည်းသိရပါဗျ။ April လမှာပေးဆောင်ဖို့နောက်ဆုံးသတ်မှတ်ထားခြင်းတွေအစားမေလ20ရက်နောက်ဆုံးထားပြီးပေးဆောင်ဖို့ပြင်ဆင်သတ်မှတ်လိုက်တာပဲဖြစ်ပါတယ်။ဒါအပြင်ဗန်များ online ဝန်ဆောင်မှုတွေနဲ့လည်းဓာအားကကြားသင်ငွေကိုပေးဆောင်နိုင်မှာပဲဖြစ်ပါတယ်။ CB, AGD, UAB, MAB, KPZ MOB Bank အပြင် OK Dollar, With Money, KBZ Pay တို့နဲ့လည်းမီတာပေးဆောင်ခြင်းကိုပြုလုပ်နိုင်မှာပဲဖြစ်ပါတယ်။မီးသုံးသူပြည်သူတွေအနေနဲ့မေလ20ရက်မတိုင်ခင်ဂျားကာလာတွေမှာသက်ဆိုင်ရာမြို့နယ်တွေရဲ့ငွေကောက်ခံကောင်တာတွေမှာတွားရောက်ပေးဆောင်နိုင်တယ်လို့ရလွန်ချင်းကင်းလွတ်ခွင့်ပြုမှာဖြစ်ကြောင်းနဲ့မီးပြတ်တောက်မှုမပြုကြောင်းနေ့စဉ်ငွေကောက်ကောင်တာများကိုလည်းဖွင့်လှစ်ထားရှိမှာဖြစ်ကြောင်းထုတ်ပြန်ချက်အရသိရပါတယ်။လာပြီနိုင်ငံတကာနည်းပညာသတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။မေလမှာမိတ်ဆက်မဲ့ Airport အသစ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Apple ဟာ Airport Model အသစ်တွေကိုထုတ်လုပ်ဖို့ပြင်ဆင်နေတယ်လို့ကောလာဟလထွက်ပေါ်နေပါတယ်။ Airport တွေကို Airport Pro Line နဲ့ Airport X Generation Model နဲ့အတူ Over Ear နဲ့ချက်တွေနဲ့လည်းထုတ်လုပ်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ Apple အနေနဲ့ Match လာမှာ Airport အသစ်ကိုမိတ်ဆက်မယ်လို့ခန့်မှန်းခဲ့ကြပြီးယခုအခါ Coronavirus ကြောင့် Airport မိတ်ဆက်မှုကိုနောက်ဆုတ်လိုက်ဖွယ်ရှိပါတယ်။ဒါပေမဲ့ Airport ကိုအဆင့်မြင့်တင်ထားတဲ့မတ်ပုံနဲ့အတူမိတ်ဆက်မယ်လို့ John Prosser ဆိုသူရဲ့ Twitter မှာဖော်ပြထားပါတယ်။ John Prosser ဟာ iPhone SE မိတ်ဆက်မယ်ရက်နဲ့အသေးစိတ်အချက်အလက်ကိုမှန်ကန်အောင်ဖော်ပြခဲ့သူလည်းဖြစ်ပါတယ်။ Airport Pro Lite ဟာ Airport Pro က feature တချို့ပါဝင်ပြီးဈေးသက်သာမယ်လို့သိရပါတယ်။ Match လာမှာ Airport အသစ်ကိုစတင်ထုတ်လုပ်နေပြီးဒုတိယ3လပတ်စောပိုင်းဒါမှမဟုတ် 2020 ပထမ3လပတ်စောပိုင်းမှာစတင်ရောင်းချနိုင်ပါတယ်။နောက်ထပ်သတင်းတစ်ပုဒ်ကတော့ကွန်ပျူတာမိုဘိုင်းခွင့်အတွက် IBM license ထုတ်ပေးဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Tandy Corporation က IBM ရဲ့ PS2 ကွန်ပျူတာပုံတူတည်ဆောက်မဲ့အစီအစဉ်ကို conference လုပ်ပြီးကြေညာခဲ့ပါတယ်။ conference ပြီးအဓိကကွန်ပျူတာနည်းပညာမိုဘိုင်းခွင့်အတွက် license ထုတ်ပေးသွားမယ်လို့ IBM ကကြေညာလိုက်ပါတယ်။ IBM ရဲ့ကွန်ပျူတာဈေးကွက်ဆုံးရှုံးလာတာကြောင့် company ကအခုလိုဆုံးဖြတ်လိုက်တာပဲဖြစ်ပါတယ်။နည်းပညာတွေအတွက် license ထုတ်ပေးတာဟာငွေကြေးများစွာလဲရရှိစေနိုင်ပါတယ်။နောက်ဆုံးမှာ IBM ဟာကွန်ပျူတာထုတ်လုပ်မှုလုပ်ငန်းကိုစွန့်ခွာပြီးကွန်ပျူတာဌာနတစ်ခုလုံးကို2000ခုနှစ်တုန်းက Lenovo စီရောင်းချခဲ့ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့လူစုလူဝေးရှောင်ကျဉ်တဲ့အမိန့်တွေကိုစန့်ကျင်တဲ့ event တွေကို Facebook ဖဲရှားဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Facebook ဟာ Coronavirus ကပ်ရောဂါအတွင်းလူစုလူဝေးရှောင်ကျဉ်တဲ့လမ်းညွှန်ချက်တွေကိုစန့်ကျင်ဖို့အားပေးတဲ့ event တွေနဲ့ group တွေကိုဖဲရှားသွားပါမယ်။American အချို့ကအလုတ်ပိတ်ရေးနဲ့ virus ပြန့်ပွားမှုကိုနှိကွေးစေဖို့နေအိမ်မှာနေထိုင်စေမဲ့အမိန့်တွေကိုဆန္ဒပြဖို့စုစည်းနေပါဗျ။ Good morning American အစီအစဉ် interview မှာ Facebook CEO Mark Zuckerberg ကလူစုလူဝေးရှောင်ကျင်ဖို့လမ်းညွှန်ချက်တွေကိုလွှတ်လွှတ်မှုတွေကိုသတင်းအမှားလို့ယူဆပြီးဖြုတ်ချသွားမယ်လို့ပြောထားပါတယ်။ Facebook အနေနဲ့ California, New Jersey နဲ့ Nebraska ပြည်နယ်တို့မှာပြုလုပ်ဖို့စီစဉ်ထားတယ်။ Quarantine ဆန့်ကျင်ဆန္ဒပြမှုတွေအတွက် content တွေကိုဖယ်ရှားထားပါတယ်။အခြားပြည်နယ်တွေမှာလည်းစီစဉ်ထားတဲ့ဆန္ဒပြမှုတွေကိုခွင့်ပြုသွားပြီး event တွေကဒေသတွင်းဥပဒေကိုမချိုးဖောက်သလိုစုစည်းသူတွေကလူစုလူဝေးရှောင်ကျင်ရေးလမ်းညွှန်ချက်နဲ့မညီတဲ့ဆန္ဒပြမှုကိုပြုလုပ်ကြမှာပဲဖြစ်ပါတယ်ဆန္ဒပြမှုတွေနဲ့ဆက်ဆက်တဲ့ content တွေဟာလူမှုရေးမီဒီယာပေါ်မှာပဲရှိမှာပါလို့ Facebook ကပြောထားပါတယ်လူတွေကလူစုလူဝေးရှောင်ကျင်ဖို့တောင်းဆိုတဲ့ post တွေအားပေးဖို့လိုပါတယ်။ကျန်းမာရေးလမ်းညွှန်ချက်ကိုစန့်ကျင်တဲ့စုဝေးမှုတောင်းဆိုတဲ့ event တွေဒါမှမဟုတ် COVID-19 နဲ့ပတ်သက်တဲ့လွဲမပေါ်ရာအခြားသတင်းတွေကိုတော့ဖယ်ရှားမှာဖြစ်ပါတယ်။ကျန်းမာရေးလမ်းညွှန်ချက်ကိုစန့်ကျင်တဲ့စုဝေးမှုတောင်းဆိုတဲ့ event တွေဒါမှမဟုတ် COVID-19 နဲ့ပတ်သက်တဲ့လွဲမပေါ်ရာအခြားသတင်းတွေကိုတော့ဖယ်ရှားမှာဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လဲကျန်းမာရေးနဲ့အာသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝီမြင့်မို့ပါ။